ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမှန်မှန်မြင့်တက်လာနေရမှာအခုဆိုရင်ပိုကူးစက်မှုပေါင်းဆယ်သန်းသားနီးလာပြီဖြစ်ပါတယ်။ John Hopkins တက္ကသိုလ်ရဲ့မှတ်တမ်းအရစနေနေ့အစောပိုင်းမှာကမ္ဘာကူးစက်မှု 6,000 သိန်းကျော်လာပါပြီ။ကမ္ဘာနိုင်ငံတွေမှာပိုကူးစက်မှုအများဆုံးက American ပြည်အောင်စုပဲဖြစ်ပြီးတော့ပိုကူးစက်သူအရေအတွက် 2.4 သန်းရှိပြီးတော့သူနောက်မှာတော့ Brazil ကကူးစက်မှု 1.2 သန်းနဲ့လိုက်ပါတယ်။တည်ဆုံးသူအရေအတွက်ကလည်းအမေရိကန်က 3,500 ကျော်နဲ့ဘရာဇီးလ်က 5,600 ကျော်အတီးတီးအများဆုံးအနေထားမှာရှိကြပါတယ်။အမေရိကန်ပြည်အောင်စုမှာတောက်ကြတရက်ထဲပိုးကူးဆက်မှုအသစ် 4,000 ကျော်အထိပထမဦးဆုံးချိန်ရောက်သွားခဲ့တာကြောင့်လောလောဆယ်ပိုးကူးဆက်မှုမြင့်တက်နေတဲ့ဖလော်ရီဒါပြည်နယ်နဲ့တက်ဆက်စ်ပြည်နယ်တွေမှာပိုးကူးဆက်မှုထိန်းချုပ်ရေးစီမင်းသစ်တွေထုတ်ပြန်လိုက်ပါတယ်။ဖလော်ရီဒါပြည်နယ်ကအပန်းဖြေကမ်းခြေနေရာတချို့ကိုလွတ်လပ်ရေးနေဇူလိုင်ပထမသတင်းဘက်ကောင်မှပိတ်ထားမှဖြစ်ပြီးတော့တက်ဆက်စ်ပြည်နယ်မှာတော့ရမကဘားတွေပိတ်ခိုင်းလိုက်သလိုစားသောက်ဆိုင်မှာလက်ခံနိုင်တဲ့လူရေတွေကိုလည်းရှော့ခိုင်းထားပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးကပြည်နယ်စီးပွားရေးအတွက်လုပ်ငန်းတွေပြန်ဖွင့်လှစ်တာကိုကြေကြေပြင်းပြင်းလှုပ်ဆောင်ခဲ့ပြီးတော့မှပိုးကူးဆက်မှုတွေမြင့်တက်လာလို့အခုလိုမျိုးစီးမြင့်တွေပြန်ချမှတ်ရတာပါ။အမေရိကန်ပြည်အောင်စုကကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ရေးအထူးအဖွဲ့ကတော့နှစ်လအတွင်းမှာပထမဆုံးအကြိမ်အနေနဲ့တောက်ကြနေကသတင်းစာရှင်းလင်းပွဲကျင်းပသွားပြီးတော့သမ္မတဒေါ်နယ်ထရမ်ကတော့မတက်ရောက်ခဲ့ပါဘူး။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုပူပေါင်းတိုက်ဖျက်ရေးအဖွဲ့ကိုဦးဆောင်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့ဒီရောဂါဆိုင်ရာစမ်းသပ်မှုတွေကုသမှုတွေနဲ့ကာဝယ်ဆေးဖော်ထုတ်ဖို့အတွက်လာမယ့်12လအတွင်းမှာရန်ငွေဒေါ်လာတန်း3,100ကျော်လှူဒါန်းဖို့ကမ္ဘာနိုင်ငံတွေနဲ့ပုဂ္ဂလိကအဖွဲ့အစည်းတွေကိုတိုက်တွန်းထားပါတယ်။